ရခိုင်ပြည်နယ်ဘက်မှာလူသားပေးဒုက္ခအခြေအနေအလင်းငယ်ယိုယွင်းလာနေပြီးလူထောင်ပေါင်းများစွာအနေနဲ့သူတို့ရဲ့လူအခွင့်အရေးတွေစိုးစိုးရွားရွားချိုးဖောက်ခံရမယ့်အန်ဒရယ်ပိုတိုးလာနေတဲ့ပေါ်ဆိုရင်လည်းကြောင်းမြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာတူးဆုံလွှဲစစ်ဆေးရေးမှူးရန်ဟီလီကပြောလိုက်ပါတယ်။အကြမ်းဖက်တောင်ရံပိုဆိုးလာနေတာဟာအထူးဆိုးရွားမှုဖြစ်ပြီးချက်ချင်းရက်ပြရမယ်လို့လည်းဩဂုတ်လ31ရက်နေ့စွဲနဲ့ထုတ်ပြန်ချက်တစ်ခုမှာပမောက္ခရန်ဟီလီကပြောထားပါတယ်။အစွန်ရောက်ဝါရီတွေရဲ့တိုက်ခိုက်မှုတွေကိုရောအဲ့ဒီတိုက်ခိုက်မှုတွေကိုတုံ့ပြန်လုံဆောင်တဲ့စစ်ဆေးရေးနဲ့ပတ်သက်လို့ပါစိုးရိမ်မိတယ်လို့ဆိုပါတယ်။ဒီချင်းတွေကြောင့်ရခိုင်ပြည်နယ်မှာစနစ်တကျခွဲခြားဆက်ဆံမှုနဲ့တကြော့ပြန်လာတဲ့အကြမ်းဖက်မှုရဲ့အခြေခံအကြောင်းရင်းတွေကိုကင်တွယ်ဖြေရှင်းရေးကြိုးပမ်းမှုတွေလမ်းလွဲသွားမှာကိုစိုးရိမ်တယ်လို့လည်းပြောထားပါတယ်။လူ့အခွင့်အရေးနဲ့ဆိုင်တဲ့ကိစ္စတွေကိုအသေးစားဖြေရှင်းလို့ဆောင်တာမရှိဘူး။နိုင်ငံရေးရာစီးပွားရေးရပါလူတွေဘေးဖယ်ခံထားရမယ်ဆိုရင်လူတွေကိုအစွန်းရောက်ဝါဒီတွေကအလွယ်တကူတင်းသွင်းပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းဟာအစွန်းရောက်ဝါဒပေါက်ဖွားရနေရဖြစ်သွားနိုင်တယ်လို့လည်းပေါမောက်ခရင်ကြီးကသတိပေးထားပါတယ်။အကြမ်းဖက်တပ်ခံရတဲ့နေရာတွေကရခိုင်နဲ့တခြားလူမျိုးတွေကိုဘေးကင်းရနေရာတွေစီအာဏာပိုင်တွေကဆွေပြောင်းပေးနေပေမဲ့လည်းရိုဟင်ဂျာမူဆလင်တွေကိုအလားတူအကူအညီမပေးဘူးဆိုတဲ့သတင်းတွေပေါ်ဝန်းနေမိတယ်လို့လည်းပြောထားပါတယ်။